တနင်္လာနေ့မှာကျင်းပမယ့်ရုရှားအိန္ဒိယထိပ်သီးအစည်းအဝေးအတွက်ရုရှားသမ္မတဗလာဒီမီယာပူတင်အိန္ဒိယနိုင်ငံကိုရောက်ရှိမှာဖြစ်ပြီးတော့အဲ့ဒီအစည်းအဝေးအတွက်မှာတော့ကာကွယ်ရေးကိစ္စရပ်တွေကိုဦးစားပေးဖို့ရှိတယ်လို့ရုရှားကနေပြီးတော့အိန္ဒိယကိုလေကြောင်းကာကွယ်ရေးဒုံးစနစ်လွှဲပြောင်းပေးဖို့ကိစ္စရပ်လည်းပါဝင်ပါလိမ့်မယ်။အိန္ဒိယအနေနဲ့ရုရှားစီကနေပြီးတော့ S-400 လေကြောင်းကာကွယ်ရေးဒုံးစနစ်တွေဝယ်ယူဖို့ဒေါ်လာ 5.4 ဘီလီယံဘူရုရှားနဲ့သဘောတူယူထားပါတယ်။တချင်တဲ့မှာလည်းပဲအိန္ဒိယဟာအမေရိကန်ပြည်ထောင်စုနဲ့မဟာဗျူဟာကျကျဆက်ဆံရေးကိုနီးနီးကပ်ကပ်လှုပ်ဆောင်နေတာဖြစ်ပါတယ်။ဒါကြောင့်လည်းပဲရုရှားစီကနေပြီးတော့အခုလိုမျိုးလေကြောင်းကာကွယ်စနစ်တွေဝယ်မယ်ဆိုရင် 2019 အမေရိကန်ဥပဒေအရအိန္ဒိယအနေနဲ့အမေရိကန်ရဲ့အရေးယူတန်ခတ်မှုခံရနိုင်တယ်လို့အမေရိကန်ဘက်ကတော့အိန္ဒိယကိုသတိပေးထားပါတယ်။ဒါပေမဲ့လည်းအိန္ဒိယဘက်ကတော့ဒါဟာသူ့ရဲ့နိုင်ငံတော်လုံခြုံရေးကိုလိုအပ်ချက်အရာဖြစ်တယ်ဆိုပြီးကာကွယ်ပြောပါတယ်။လုံခြုံရေးစိန်ခေါ်မှုတွေကိုရင်ဆိုင်တုံ့ပြန်နိုင်ဖို့အိန္ဒိယအစိုးရအနေနဲ့အချုပ်ချာအာဏာပိုင်ဆုံးဖြတ်ခွင့်ရှိတယ်လို့အိန္ဒိယကာကွယ်ဝန်ကြီးကတောက်ကြနေတော့ကအိန္ဒိယပါလီမန်ကိုပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုကိုတုံ့ပြန်နိုင်ဖို့ S-400 ဒုံးကာကွယ်စနစ်လိုအပ်တယ်လို့အိန္ဒိယကဆိုပါတယ်။အငင်းပွားနေတဲ့တရုတ်အိန္ဒိယနယ်စပ်ကတပ်ဖြန့်ချထားတဲ့နေရာတွေမှာတပ်ဆင်မယ်လို့ယူဆပါတယ်။တူရကီအနေနဲ့ရုရှားစီကနေပြီးတော့အလားတူဒုံးလက်နက်ကာကွယ်စနစ်ကိုပြီးခဲ့တဲ့နှစ်ကုန်ကဝယ်ယူခဲ့တာမလို့အမေရိကန်ဘက်က2019ဥပဒေအရတူရကီနိုင်ငံကိုအရေးယူတန်ခတ်မှုလုပ်ခဲ့ပါတယ်။ဒီဥပဒေဟာရုရှားစစ်တပ်ကနေပြီးတော့လက်နက်ဝယ်ယူတုံးဆွဲမှုတွေကိုတားဆီးဖို့အတွက်ယူရထားတာဖြစ်ပါတယ်။အိန္ဒိယဘက်ကတော့နှစ်နိုင်ငံမဟာဗျူဟာဆက်ဆံရေးကိုကြည့်ပြီးတော့အမေရိကန်သမ္မတဘက်ကဒီဥပဒေရဲ့ကင်းလွတ်ခွင့်ပေးလိမ့်မယ်လို့မျှော်လင့်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့ဒီလိုမျိုးကင်းလွတ်ခွင့်ပေးမပေးဆိုတာမဆုံးဖြတ်ရသေးဘူးလို့အမေရိကန်နိုင်ငံရေးဌာနပြောခွင့်ရသူ Ned Price ကနိုဝင်ဘာလ23ရက်နေ့ကဇင်းတောက်တီကိုပြောဆိုခဲ့ပါတယ်ခင်ဗျာ။